ရုရှားဘက်ကနေရွံ့ကြလုံးပေါင်းဝေထင်ဒရုန်းနဲ့တိုက်ခိုက်မှု9စင်းမှာ10စင်းကိုယူကရိန်းစစ်တပ်ကဖျက်ဆီးခဲ့နိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကတနင်္လာနေ့မှာပြောခဲ့ပါတယ်။ဒရုန်း9စင်းမှာကျန်စင်းကဘယ်ကိုထိမှန်ခဲ့တယ်လဲဆိုတာနဲ့အပျက်စီးရှိမရှိဘူးတော့မသိရသေးပါဘူး။ဒီမတိုင်ခင်တည်းကတော့ရုရှားဟာစစ်ပွဲကာလအတွင်းမှာအကြီးအကျယ်ဆုံးဒရုန်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေဘက်ကပြောပါတယ်။ဒီကနေ့ဖေဖော်ဝါရီလယူကရိန်းကျူးကျော်စစ်စပြီးတဲ့ကဆိုရင်တော့ရုရှားကယူကရိန်းပေါ်မှာအကြီးမားဆုံး drone စစ်စီရင်ကိုပြီးခဲ့တဲ့စနေနေ့ကလုပ်ခဲ့တယ်လို့ဆိုပါတယ်။6နိုင်ကြာရုရှားရဲ့ drone စစ်စီရင်မှာအီရန်လုံ Shahed drone 85စီးမှာ84စီးကိုဖျက်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါတယ်။ drone စစ်စီရင်ဟာမြို့တော် Kiev ကိုအဓိကထားပြစ်မှတ်ထားခဲ့တယ်လို့ဆိုပါတယ်။ drone တိုက်ခိုက်မှုကြောင့်ခလိငယ်တူအပါဝင်လူ9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ Kiev မြို့တော်ဝန်က Telegram လူမှုကွန်ရက်မှာရေးပါတယ်။66စင်းမြောက် drone ဟာမြို့တော် Kiev ကိုကျခဲ့တယ်လို့ Ukraine ပြည်ထောင်စုကပြောပါတယ်။ထိခိုက်မှုကြောင့်လူ 18,000 လောက်လက်ဆက်ပြတ်တောက်သွားခဲ့ရတယ်လို့မြို့တော်တာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ Ukraine ဘက်ကပြစ်လိုက်တဲ့ drone 24စီးထက်မင်းနဲ့မြေပြင်ကနေဗူဟင်ပြစ်တဲ့ S-200 ဒုံးကျဉ်နှစ်စင်းကိုဖျက်ချနိုင်ခဲ့တယ်လို့ Russia ကဝေးဌာနကလည်းတနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။